သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပန်းကလေးများပွင့်တော့မီဖူးတံဝင်းလို့ချီဆိုတဲ့စာသင်ငန်းတွေကပျော်ပျော်ရွှင်ရွှင်ရွှင်နေကြခလေးငယ်တွေရဲ့ကြပြအန်တန်တွေအသက်မဝင်တော့တာအခုကြောင်းဖွင့်ရသည်ဆို၄နှစ်တိုင်ပါပြီကိုဗစ်ကာလနဲ့အာဏာသိမ်းနောက်ဆက်တွဲအခြေအနေတွေကြောင့်နိုင်ငံတော်အန်ကအစိုးရစာသင်ကျောင်းတွေမှာကျောင်းတက်သူဦးရေဟာလျော့ကျလာခဲ့ပါတယ်အဲ့ဒီလိုရော့ကျလာတဲ့ကိန်းဂဏန်တွေနဲ့အတူမြန်မာနိုင်ငံရဲ့ပညာရေးကဏ္ဍဟာလည်းနှိမ်ချခဲ့ရပါပြီ။ပဋိပက္ခဒေတာကစစ်ပွဲတွေကြာမြို့ပြတွေမှာနှစ်ဖက်အဖွဲ့အစည်းတွေရဲ့စစ်စင်ရေးအန္တရာယ်တွေကြာပညာသင်ခွင့်ဆုံးရှုံးနေတဲ့ကလေးငယ်အရေးအတွက်ဟာ8,000-10,000လောက်အထိရှိနေတယ်လို့နိုင်ငံရေးမဟာဗျူဟာနဲ့မော်ဝါဒလေ့လာရေး Institute ISB မြန်မာကထုတ်ပြန်ထားပါတယ်။အာနာသိန်းကာလနှစ်နှစ်ကျော်လာတဲ့အထိတော်လန်ရေးအတွက်ကိုသာပထမဦးစားပေးလှုပ်ဆောင်နေကြချိန်မှာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအခန်းကဏ္ဍတစ်ခုဖြစ်တဲ့ပညာရေးဟာလက်လန်းမမီနိုင်လောက်အောင်နောက်ကျကျန်ခဲ့ရပါတယ်။ဒါကြောင့်တော်လန်ရေးနဲ့အတူပညာတက်မြောက်ရေးအရွေကိုတပြိုင်နက်တည်းတွန်းဖို့လိုတယ်လို့ဘာမအကယ်ဒမီကအမှုဆောင်ဒါရိုက်တာဆီယာစတန်ကပြောပါတယ်
တော်လန်ရေးပြီးမှပညာရေးကိုပြန်ဆမယ်ဆိုတာဟိုအဆင်ပြေတဲ့အနေထားတော့မဟုတ်ဘူးပေါ့ဆိုတော့တော်လန်ရေးကဘယ်တော့ပြီးမလဲဆိုတော့လည်းကျွန်တော်တကယ်မပြောနိုင်ဘူးဗျာဆိုတော့ဟိုကျွန်တော်တို့က generation လိုက်ကြီး gap လိုက်ကြီးလို့ပညာမတက်တော့ဘူးလို့ပဲပြောရမှာကျွန်တော်အဓိကဟိုပညာရေးနဲ့ပတ်သက်ပြီးတော့ဘာမှသင်ကြားမှုသင်မှုမရှိဘဲနဲ့လက်လန်းမမီတော့တဲ့ generation လိုက်ကြီးကျွန်တော်တို့ဖြစ်သွားနိုင်တယ်ပေါ့အဲ့ဒါဘယ်ထိပါ impact ဖြစ်နိုင်လဲဆိုရင်အဲ့ဒီလူတွေရဲ့ now generation တွေပေါ့နော်နောက်ထပ်ဒီ junior တွေအလဲရောက်သွားရင်မှဒါသူတို့ဆီကနေပြီးတော့အများကြီးကျွန်တော်တို့ဘက်ကဆိုတော့ကျွန်တော်တို့ဉာဏ်ပညာမပါတဲ့ဒေါ်လန်ကြီးကကျွန်တော်တို့အထင်းကွမဲ့သွားနိုင်တယ်ပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ကဘာပဲလုပ်လို့ကျွန်တော်တို့ကဒီလက်နက်ကင်ဒေါ်လန်ကြီးမှာပဲဖြစ်ဖြစ်အဲဒီအကြမ်းမဖက် CDM မှာပဲဖြစ်ဖြစ်အမျိုးပြမှာပဲမဆိုကျွန်တော်တို့ကဒါတခါလေဒေါ်လန်ကြီးလုံနေရင်လည်းကျွန်တော်ကပညာပါတက်ပြီးတော့ဒီပညာရေးနဲ့ကျွန်တော်ဆက်ပြီးတော့ဒေါ်လန်ဖို့လိုတယ်ပေါ့နော်ဆို Education for Revolution Revolution for Education အဲ့ဒီကုလားဆက်ဆက်နေပေါ့ဆိုပညာရေးပေါ်တောင်းရှိသူတွေရဲ့အာယုံဆိုင်မှုကတော့ပညာရေးရဲ့အရေးပါမှုဆိုတဲ့ဟာတွေကလည်းအကုန်လုံးကဒါတည်နေကြရလို့ကျွန်တော်ထင်ပါတယ်ဆိုတော့ပညာရေးကိုတော့အားလုံးကအယုံဆိုင်ပြီးလုံနေကြပါတယ်။အရင်ကြီးတော့အားရတဲ့အနေထားကတော့မဟုတ်သေးပေမဲ့ပေါ့နော်။ဆိုတော့အယုံဆိုင်ပြီးလုံနေတယ်လို့ကျွန်တော်တို့မြင်ပါတယ်
။ပြည်ရင်းပဋိပက္ခအခြေအနေတွေကြောင့်တော်တဲ့တောင်နဲ့အသက်လူပြင်းနေရတဲ့ကလေးတွေအတွက်ကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့ဂျာကလာပညာရေးကျောင်းတွေ၊ online စာသင်ခန်းတွေနဲ့ပုဂ္ဂလိကကျောင်းတွေဟာလက်လန်းမီဖို့မဖြစ်နိုင်တဲ့အခြေအနေပါ။လက်လန်းမီတဲ့မြို့ပြမှာတော့ဂျာကာလာပညာရေးအွန်လိုင်းစာသင်ခန်းကိုနှစ်နှစ်ဆက်တိုက်တက်ခဲ့တဲ့အသက်7နှစ်အရွယ်ကလေးတယောက်အတွက်အခုစာသင်နှစ်မှာပုဂ္ဂလိကကျောင်းပြန်အပ်ချိန်ကိုဗစ်မတိုင်ခင်ကတက်ရမယ့်ဒုတိယတန်းကိုသာဆက်တက်ခွင့်ရတာပါဂျာဟာပြည်ရင်းကပုဂ္ဂလိကကျောင်းတွေအနေနဲ့ဂျာကာလာပညာရေးစာသင်နှစ်တွေကိုမချိတ်ဆက်ပေးနိုင်တဲ့အတွက်ပညာရေးကဏ္ဍနောက်ကျကျန်တာရဲ့တက်တည်တစ်ခုလို့ဆိုနိုင်ပါတယ်အကြောင်းမျိုးမျိုးကြောင့်ရက်တက်နေတဲ့ပညာရေးကိုအာဏာသိမ်းကာလကြာချိန်မှာပြန်အသက်သွင်းနိုင်ဖို့မိဘတွေကဆန္ဒရှိကြပါမယ်။လက်တွေမှာတော့ခက်ခဲနေစေပါ။အခုချိန်ဆိုအခြေခံအထက်တန်းကိုတက်နေရမှာဖြစ်ပေမယ့်အလဲရန်းနဲ့ပညာရေးရည်နာထားခဲ့ရတဲ့ကလေးနှစ်ယောက်ဖြစ်သူရဲ့မိခင်ကျော်မြထေကတော့
ဒီနေ့ညနေလေးတော့မှသူတို့စဉ်းစားရအောင်ဆိုတာပြတ်တယ်တရားခံနေတဲ့အဲ့ဒီလေးဖြစ်နေတော့ဟိုကြောင်းထားမယ်လို့လည်းအဲ့ဒီလေးကြောင်းမှဟိုတရားစောက်ခွဲရစတဲ့ဒီကံတော့အဲ့ဒါလေးကြောက်ရတာခလေးလေးလည်းမထမင်းလည်းကျွန်တော်လည်းမနေရဘူးကိုကိုယ်တိုင်လည်းမထားသေးဘူးအဲ့လိုမျိုးဖြစ်နေတိုင်းစကားလို့စကားပြရရတရုတ်စကားရရသူကအဲ့လိုမျိုးဆက်ချင်တယ်ဒါပေမဲ့အမတို့ကငွေကြေးမတတ်နိုင်ဘူးအဲ့လိုမျိုးဖြစ်နေတော့ဟိုကိုပိုင်ကြောင်းထားဖို့ကြတော့လေကိုဘာမှမတတ်နိုင်ဘူးငွေကြေးရရတားများတဲ့ခါကျတော့သူတို့ကအရင်အနာကပြတ်ဖုံးသွားတာပေါ့နော်တော့ဆိုတော့သူတို့ဖြစ်နေတဲ့အရာကိုလည်းထားပြနေတဲ့အရာမဖြစ်ခဲ့ဘူးကိုယ်လည်းစိတ်ကောင်းအောင်နော်
ဒီလိုအချိန်ဤအကြောင်းကြောင့်ကြောင်းမတက်နိုင်တဲ့ကလေးဦးရေရော့ကြလာတာဟာအခုနှစ်ကြောင်းဖွင့်ရသည့်စစ်ကောင်စီလက်အောက်ခံအခြေခံပညာကျောင်းတွေမှာကျောင်းအနန္တဦးရေရော့ကြလာတာကတက်သေးပါစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေအရပြီးခဲ့တဲ့ပညာသင်နှစ်မှာနိုင်ငံကျောင်းကအခြေခံပညာကျောင်းအနန္တဦးရေဟာ 9.23 တန်းကျော်ရှိခဲ့ပြီးအခုပညာသင်နှစ်မှာတော့6တန်းခွဲနီးပါးသာရှိတော့တာကြောင့်ပြီးခဲ့တဲ့နှစ်တည်း9သိန်းကျော်ရော့ကျသွားခဲ့တာတွေ့ရပါတယ်စစ်ကောင်စီဘက်ကတော့ကြောင်းတက်တဲ့အရေးတွေရော့ကျမသွားအောင်အမျိုးမျိုးလှုံ့ဆော်ခဲ့ပါတယ်ဒ Jauh anu mianai deh mapade, jekai binai deh, muka sanggulung monai deh jauh. Jauh mau natang jauh biasa ni je malam. Pengaji jauh ni, yai sate jauh ni mah jauh punai mugo lusang kerapa. Jauh me, diye jauh hal eh, jekai bawin sebuah rumi pini deh di tarik ada miabi. Beri baca di tarik masuk sekarang sih kah sate jauh ni gua bah bima cahaya kai kebade. กูแล้วทำไมก็ยังไม่จำหนูอีกอ่ะอันนั้นที่มีกันเลยก็สาดินจังหนูเนี่ยปีนี้วันนั้นหนูก็ได้เข้ามือบ้างอาจจะต้องยานีบ้างสิ่งเดียวลูตียาบารีที่ลูปฏิบัติการวิจารณ์มีสามเป็นพี่นี่อะไรปีนี้ที่อยู่กับสองสองแข่งคลิงเอรีอันนั้นก็เป็นเลยทุกอย่างอีกจ้าแล้วสิ่งที่ที่จะเรียนมัวร่าเรียนสิ่งเดียวลูสุลาตุการอจะกงจะกระโดดจังหน้ามีแต่ไม่ก็ถ้ากูไม่เห็นจะป่ะ
แต่ทำไมที่ปีนี้ด้วย แต่ยังลงได้ไม่ได้สู้เขาเลยไอ้เมื่อไหร่ก็ยิบปีกันเนี่ยมาลูกยาเลยส่วนใหญ่ฉันเอาอาของเราเองลูกไม่อยากดีเนี่ยฉันเอาชุดเอาขนาดท่าท่าอันนี้เฉยๆมีว่าสิเดี๋ยวเราเสร็จงานเสร็จเดี๋ยวเราไปนาบีเขาเลยฉันรู้ว่าอดีตก็ท่าบีบอ่ะเจ้าหน้าท่าละก็อันนี้ทราบเป็นเจ้าหนุ่มเลยจ้ะจ้ะอันนี้มันจะเราเนี่ยนาทีเดียวเขาเนี่ยจ้ะฉันรู้ว่าอีกเส้นทางที่จะไปสิเนี่ยมีอะไรมาเส้นทางที่เอาว่าฉันเอาไปปีนี้ฉันเอา င်းသွားပြီဆိုလို့ရှိရင်ကျွန်တော်တို့ပညာရေးတစ်စုံလုံးကိုဘလို့စနစ်နဲ့ထူထောင်ပါလဲဘလို့ policy တွေနဲ့လုပ်ပါလဲကျွန်တော်ဘာပညာတွေတင် जा ပြီမှာလဲအဲ့ဒီတင် जा ပြီခံရတဲ့သူတွေဘလို့နေရာတွေမှာကျွန်တော်ပြန်ပြီးသုံးပါလဲစသည်ဖြင့်ပေါ့ဒါကဆိုတော့ဒါကအများကကျွန်တော်တို့ရဲ့ပညာရေးတွေဒါ Federal Democracy ပညာရေးလို့ကျွန်တော်ခေါ်မယ်ဆိုတော့ခေါ်လို့ရအောင်ဆိုတော့အဲ့ဒါအတွက်တိကျခိုင်ပါတဲ့မူတွေကတော့ဒီချိန်မှာကျွန်တော်ထွက်အားဖို့လို့
မြန်မာနိုင်ငံမှာအယက်သားအစိုးရလက်ထက်2015ခုနှစ်ကပညာရေးပြည်ပြည်ပြောင်းလဲမှုမဟာဗျူဟာအစီအစဉ်ကိုစတင်ခဲ့ပါတယ်။ဒီလိုအခြေအနေဟာ68နှစ်ကျော်စစ်အစိုးရလက်အောက်ရောက်ခဲ့ရတဲ့မြန်မာနိုင်ငံရဲ့ပညာရေးအလားအလာကိုပြောင်းလဲဖို့ခြေလှမ်းပြင်ခဲ့တဲ့ကာလတစ်ခုလို့ဆိုရမှာပါ။ပညာရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ရတဲ့အကြိမ်ကြိမ်ဆွေးနွေးမူဝါဒတွေချမှတ်ရင်ပြီးပြည့်စုံတဲ့အကောင့်ထဲမဖော်နိုင်သေးချိန်ပါပဲ။တချို့ပြန်အာဏာသိမ်းမှုကြောင့်ဒီလုပ်ငန်းစဉ်တွေဟာရပ်တန့်ခဲ့ရပါတယ်။အာဏာသိမ်းအခြေအနေကလက်ရှိပညာရေးကဏ္ဍရှေ့ဆက်ဖို့ကြီးမားတဲ့အဟံအတားတစ်ခုဖြစ်နေပေမယ့်ဒီကာလအလွန်ရောက်လာချိန်မှာပြန်လည်ထူထောင်နိုင်ရေးအတွက်တိကျတဲ့အစီအစဉ်တွေအဖြေတွေရှိသင့်ပြီလို့ပညာရေးဆိုင်ရာကျွမ်းကျင်သူတွေကထောက်ပြကြပါတယ်။ထိုင်းနိုင်ငံချင်းမိုင်တက်ကတော့ကသူတေတီတူဖြစ်သူကိုဘီလီကတော့
ဒီဒေါ်လာရင်းပြီးအလွန်ပေါ့နော်အဲ့ဒီကာလတွေမှာဟိုမတန်ဆွမ်းဒီအတွက်ပညာရေးကိုဆွေးနွေးပေးနိုင်တဲ့လူကမတန်ဆွမ်းကဏ္ဍကျွမ်းကျင်တဲ့လူတွေ Now refugee ဖြစ်သွားတဲ့ကလေးတွေပညာရေးကိုဆွေးနွေးပေးမဲ့လူက refugee အတွေ့အကြုံရှိနေတဲ့မိဘတွေဒါမှမဟုတ်လို့ရှင်အဖွဲ့အစည်းတွေကိုစားပြုပြီးတော့ဆွေးနွေးပေးဖို့လိုအပ်တယ်။အာ CDM လုပ်ပြီးတော့မှနောက်ပိုင်းအခုတော်လိုင်းတဲ့ရောက်သွားတဲ့လူတွေရှိတယ်။ဒီလိုမျိုးလူတွေရဲ့အတန်းတွေလည်းအားလုံးစုစည်းထားဖို့လိုအပ်တယ်။ဒီလိုမျိုးဖက်ဒရယ်ပညာရေးစနစ်လိုမျိုးကိုဆွေးနွေးတော့မယ်ဆိုလို့ရှိရင်ကဏ္ဍဆောင်ကလူတွေအားလုံးရဲ့ပါဝင်သူတသက်မဟုတ်ဘဲနဲ့အတန်ပေါ့နော်အဲ့ဒါတွေကစအားလုံးမူဝါဒရေးဆွဲတဲ့အခါမှာပို့ပြီးတော့ကြည်ကြဲပြန်ပြန်စဉ်းစားဖို့လိုတယ်လို့တော့မြင်တယ်
။စာတင်ခန်းတွေမှာရှိနေရမယ်ခလေးတွေတည်ဆုံနေတာ။ကျောင်းသားနဲ့ဆရာဆရာမတွေဖန်ဆီးနှိပ်စက်ခံနေရတာဟာနိုင်ငံတကာနိုင်ငံအတွေ့တောက်ပနေရမယ်ပညာရေးမှိမ့်မိန်လာတဲ့ပြည်ယုံတွေပါ။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ရဲ့စီးရင်နေအရာအခြေခံပညာအဆင့်ကျောင်းသားတွေနဲ့တက္ကသိုလ်ကျောင်းသား1100ကျော်ဆရာဆရာမ350ကျော်လက်ရှိအချိန်ထိဖန်ဆီးခံထားရပါတယ်စစ်တပ်အာဏာသိမ်းကာလနှစ်နှစ်ကျော်အတွင်းကလေးတငယ်400နီးပါးတည်ဆုံးခဲ့ရတယ်လို့လဲကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်နိုင်ငံတော်ဝင်စစ်ရှောင်နှစ်ရက်သမားနှစ်တန်းကျော်တယ်မှာလဲခလေးတငယ်အရေးအတွက်ဟာ9သိန်းကျော်အထိရှိနေတယ်လို့ Save the Children ကပြီးခဲ့တဲ့နှစ်မှာထုတ်ပြန်ခဲ့ပါတယ်ဒီလိုခလေးငယ်တွေအတွက်နောက်တစ်ချိန်ပြန်လဲထူထောင်ရေးမှာမနေကြဘူးပညာရေးအတွက်ဆက်လက်ရုန်းကန်ဖြည့်ရှင်နေကြရတာတွေလည်းရှိပါတယ်စစ်ဆောင်နေရင်ကပဲဒုက္ခသည်စခန်းတွေမှာခလေးငယ်တွေအတွက် CDM ဆရာဆရာမတွေရဲ့ဥဆောင်မှုတွေနဲ့လေရင်တန်တွေကြားတိုင်းနိုင်ငံတိုင်းပညာသင်ကြားပေးမှုတွေလည်းရှိနေပါတယ်။အခုလိုတော်လန်ရေးကာလမှာအတန်းပညာစာသင်ခန်းတွေမှာမဟုတ်တဲ့ကျောင်းပြင်မှသင်ကြားရေးတွေကိုသာလက်လန်းမိတဲ့ခလေးငယ်တွေအတွက်လည်းအတိအမှတ်ပြုပေးဖို့လိုတယ်လို့တပြေပညာရေးဖောင်ဒေးရှင်းကဒါရိုက်တာဆော့ကပီကထောက်ပြပြောဆိုပါတယ
်။ Formal education တကယ်အတန်းပညာဒီဒီဘွဲ့ဒီဂရီတွေရဖို့အတွက်ပညာတွေဒီ တကယ်တာမန်အခြေအနေမှာအင်မတန်အရေးကြီးတယ်ဆိုရင်တော်လိုင်းကာလတော်လိုင်းအခြေအနေတရမှာကျွန်တော်တို့ကအတန်းပညာပြီးဖို့ထက်လူငယ်တွေကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူသားရင်းမြစ်တွေကိုစာသင်ခန်းထဲမှာမဟုတ်ဘဲနဲ့ကျွန်တော်တို့သူတို့ရဲ့တက်မြောက်မှုသူတို့ရဲ့သင်ယူမှုတွေကိုအသိအမှတ်ပြုနိုင်တဲ့နည်းလမ်းတွေကျွန်တော်ရှာဖွေဖို့တင့်တယ်လို့ကျွန်တော်တင်တယ်ကျွန်တော်တို့အရင်အစိုးရလက်ထက်တည်းတုန်းကဆိုလို့ရှိရင်ကျွန်တော်တို့ဒီမှာရွှေ့ပြောင်းအလုပ်သမားတွေရဲ့ migrant education school တွေဒုက္ခတဲ့စခန်းထဲမှာရှိတဲ့ပညာရေးစနစ်တွေကိုအသိအမှတ်ပြုပေးပါအရင်အတွင်းစစ်ဆေးပြီးတော့ကျွန်တော်တို့တနည်းတစ်ပုံချိတ်ဆက်နိုင်အောင်လုပ်ပေးပါလို့ပြောခဲ့တာဆယ်နှစ်လုံးလုံးအဲ့ဒီအစိုးရတွေလက်မခံဒီအမားမျိုးကိုအခုနောက်တက်လာမယ်အခုအစိုးရလိုကုကိုခေါ်နေလူတွေကမမားဖို့လိုအပ်တယ်။အဲ့တော့အဲ့လိုပြန်ချိတ်ဆက်နေတဲ့နည်းမျိုးကိုကျွန်တော်တို့စဉ်းစား
တဲ့နိုင်ငံလုံးကြောင်းဖွင့်ရသည်ဂျွန်လာတရက်ကိုကြောင်းလွန်ခဲ့ပေမယ့်မြန်မာနိုင်ငံကကလေးအများစုကတော့အချင်းထောင်တွေတဲ့တောကြောင်တွေတဲ့ဆိတ်ဆောင်စခန်းတွေနဲ့လုပ်ငန်းခွင်တွေချာမှာရုန်းကန်ဖြတ်တန်းနေကြရပါတယ်နိုင်ငံရေးပဋိပက္ခတွေကြောင့်ပဲအနာဂတ်ကျယ်ပွင့်လေးတွေဟာခေတ်ဆိုးစနစ်ဆိုရဲ့မြေစားပေးတွေဖြစ်ခဲ့ရပါပြီသူတို့တွေအတွက်စာသင်ခန်းအတွင်းလုံခြုံမှုရှိရှိနဲ့လွတ်လပ်စွာပညာသင်ယူခွင့်ပြန်လည်ရရှိနိုင်ဖို့ဆိုတာဟာမမျှော်မှန်းနိုင်သေးတဲ့အချိန်ကာလတစ်ခုဖြစ်သားရှိနေစေပါဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ